NLD အစိုးရတပ်တန်းပထမနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းကမျှော်မှန်းတာထက်ရော့ကျခဲ့ပေမဲ့လာမယ့် 2019-2018 ခုနှစ်အတွင်းမြန်မာပြည်ရဲ့စီးပွားရေးတိုးတက်မှုနှုန်းက 6.9% နှုန်းထိရှိလာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့လူသားချင်းစာနာထောက်ထားမှုဆန်ရည်ရဲ့တွေကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံမှုအပေါ်ထိခိုက်လာနိုင်တယ်လို့လည်းဆိုပါတယ်။ဒီတဲ့ရင်ပြည်စုံကတော့ VOA မြန်မာပိုင်းတင်ဆက်တော့မမမြင့်ခင်ကတင်ပြပို့ထားပါရရှင်
။မြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်တည်ငြိမ်လာပြီးလာမယ့်2019-2018ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 6.9% ရာခိုင်နှုန်းအထိမြင့်တက်လာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းထားတာပါ။အစိုးရသစ်စတင်တာဝန်ယူတဲ့2016-2019ခုနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းမြုံမှန်းထားတာထက်ကျဆင်းခဲ့ပေမဲ့လာမယ့်နှစ်အတွက်မြန်မာစီးပွားရေးတိုးတက်မှုအပေါ်အကောင်းမြင်ပါတယ်လို့မြန်မာပြည်ကိုရောက်ရှိနေတဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF Mission အဖွဲ့ကောင်းဆောင် Mr. Shanaka Jayanath Pieris ကဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ
2019ခုနှစ်မှာမြန်မာစီးပွားရေးကကျွန်တော်မျှော်မှန်းထားတော့မတူတက်ခဲ့ပါဘူးဒါပေမဲ့လာမယ့်2019-2018ဘဏ္ဍာနှစ်မှာတော့မြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.9% ရာခိုင်နှုန်းထိမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်2019ဘဏ္ဍာနှစ်မှာရှိခဲ့တဲ့စီးပွားရေးတိုးတက်မှုနှုန်း 5.9% ရာခိုင်နှုန်းနဲ့ဆင်းကွာချက်အတော်ကိုကြည့်ရပါ
2016-2019ဘဏ္ဍာနှစ်မှာလေယာဉ်ကဏ္ဍထုတ်လုပ်မှုနဲ့ပြပတင်ပို့မှုအားနည်းခဲ့ပြီးရန်ကုန်မြို့မှာလည်းဆောက်လုပ်ရေးစီမံကိန်းတွေရာယူရပ်ဆိုင်ခဲ့တာတွေကြောင့်စီးပွားရေးတိုးတက်မှုနှုန်းမြုံမှန်းတာထက်ကျဆင်းခဲ့ရတာဖြစ်တယ်လို့ဆိုပါတယ်Article 4 Mission လို့ခေါ်တဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုယ်စားလှယ်ရရဲ့စီးပွားရေးအခြေအနေလေ့လာဆန်းစစ်ရေးခီးစဉ်ကိုနှစ်စဉ်ပြုလုပ်လေ့ရှိပြီး2019ခုနှစ် IMF ရဲ့မြန်မာပြည်ခီးစဉ်ကတော့ဒီကနေ့ပဲပြီးဆုံးသွားခဲ့တာပါ။မကြာသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရင်းပြည်ပခါတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာခရက်တွေကြောင့်လက်ရှိအချိန်ထိမြန်မာစီးပွားရေးအပေါ်ရိုက်ခတ်မှုကြီးကြီးမားမားမရှိသေးပေမဲ့နောက်ပိုင်းမှာတော့ရှိလာနိုင်တယ်လို့ IMF Mission အဖွဲ့ကောင်းဆောင်ကအခုလိုပြောပါတယ်။
The conflict and the humanitarian crisis in Rafah Strait. Majority of the people who are living in the country are living in the country. They 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 are living in the country. They
are living in the country. They are living in the country. They are living in the country. They are living in the country. They are living in the country. They are living in the country.ရန်ကုန်ငွေအမေရိကန်ဒေါ်လာတန်းနေရာကိုကမ္ဘာ့ဘဏ်ကမပေးတော့ဘဲဆိုင်းငံ့ခဲ့တာလည်းရှိပါသေးတယ်။မြန်မာပြည်နဲ့လေယာဉ်ကဏ္ဍနဲ့ပို့ကုန်တွေပြန်လည်ဥမော်လာတာကြောင့်2019-2018ဘဏ္ဍာနှစ်မှာမြန်မာပြည်ရဲ့စီးပွားရေးတိုးတက်မှုမြင့်လာမယ်လို့နိုင်ငံတကာငွေကြေးရန်ကုန်ငွေအဖွဲ့အနေနဲ့ခန့်မှန်းထားတာဖြစ်ပြီး2019-2018ရဲ့ဒုတိယနှစ်ဝမ်းမှာစီးပွားရေးတိုးတက်မှုနှုန်းပိုမြင့်မယ်လို့မျှော်မှန်းထားတာပါ။လက်တလောကာလမှာတော့စီးပွားရေးတိုးတက်မှုအရင်ခန့်မှန်းထားတာထက်အားနည်းနေဦးမှာဖြစ်တယ်လို့သုံးသပ်ထားပါလိမ့်ရှင်။